အခုသတင်းပတ်အတွင်းမှာပဲစကိုင်းတိုင်းစလင်းကြီးမြို့နယ်တွေကကျေးရွာ၅ရွာမိရှို့ခံခဲ့ရတယ်လို့စလင်းကြီးဒေသခံပြည်သူတွေကပြောပြပါဗျ။ကျေးရွာတွေအနီးမှာထိတွေ့တိုက်ပွဲတွေမရှိဘဲနဲ့မြမစစ်တပ်ဘက်ကစစ်ကြောင်းတွေကဝင်ရောက်ပြီးတော့မိရှို့ခဲ့တာဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညူကပြောပြပေးမှာပါချင်း။
မြန်မာစစ်ကောင်စီတပ်တွေဟာဇန်နဝါရီလ6ရက်နေ့ကစလင်းကြီးမြို့နယ်တွေကပင်ကားရွာ၊ဖောင်ကထာရွာနဲ့ကြောက်ဖြူတိုင်ရွာတွေကိုစစ်ကြောင်းထိုးဝင်ရောက်ပြီးတော့နေအိမ်တွေကိုမိရှို့ခဲ့တယ်လို့ပဲဇန်နဝါရီလ10ရက်နေ့မှာမိုးချိုပြင်းမြောက်ရွာနဲ့ကမ်းရွာတွေကိုမိရှို့ခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်။မြန်မာစစ်ကောင်စီတပ်တွေရဲ့ဒီလိုရဲ့အကြောင်းမိရှို့ခံရတဲ့ကြေးရွာတွေအပါအဝင်အနီးပတ်ဝန်းကျင်ကြေးရွာ10ရွာလောက်ကဒေသခံတွေခုဆိုရင်ထွက်ပြေးတင်းရှောင်နေကြရတယ်လို့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေသူတူကဗီဒီယိုကိုပြောပါတယ
်။ဒီပတ်ကတော့9ရွာပဲ။ပင်ကားရဲ့ဖောင်းကရာရဲ့တောက်ကရာရဲ့မိုးချိုပြင်းမြောင်းရွာရဲ့ကိုင်းရွာရဲ့ဒီဒီဘက်မှာလည်းအဲနှင်းရတယ်ရှုပ်သွားတယ်။အဲတိုက်ပွဲတော့မရှိဘူးပြည်အဲဒီတိုင်းပဲစစ်ကြောဆင်းပြီးတော့ရှုပ်သွားတာ
။စလင်းကြီးမြို့နယ်ကြေးရွာ၅ရွာမိရှုပ်ခန်းရနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလိုစစ်ကောင်စီပြောခွင့်ရသူကလည်းဆက်သွယ်မေးမြန်းလို့မရသေးပါဘူး။မိုးချိုပြင်းမြောင်းရွာကအရင်2022ခုနှစ်ဇွန်လတုန်းကလည်းတစ်ကြိမ်မိရှုပ်ခံခဲ့ရဘူးပါတဲ့။အဲ့ဒီချိန်ကမြန်မာစစ်တပ်ကဒေသခံ2ဦးကိုပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဒေသခံတချို့ဖမ်းဆီးခံရတာတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီချိန်မှာတော့စစ်ကောင်စီစစ်ကြောင်းမဝင်လာခင်ကတည်းကသတင်းကြိုပြီးတော့ရတာမဟုတ်လို့ဒေသခံတွေကြိုတင်တင်းရှောင်နေတဲ့အတွက်ဖမ်းဆီးခံမှုမရှိဘူးလို့ဒေသခံတွေကပြောကြပါတယ်မိရှို့ခံရတဲ့နေအိမ်တွေအကြောင်းစစ်ရှောင်တွေကိုအကူအညီပေးနေတဲ့ဒေသခံ2ဦးကအခုလိုပြောပြပါတယ
်ဟုတ်လောလောဆယ်တော့ဒင်ငါးကြီးရွာကို၃လလောက်ရှုပ်သွားတယ်ဗျဘောင်းကရာကိုကျတော့အင်ဂျီ60ခန့်တို့ကကောက်ပြန်တော့ပင်ကြီးတရားရောက်ပြတော့ပဲကျန်တဲ့နေရာတော့လက်ရှိတော့မတိရသေးဘူးကလန်းနေလို့အရင်ဆုံးအင်ဂျီကိုဝိစားချီရခဲ့တယ်သူစစ်ချောင်းဝင်ရောက်လာတာလေရွာထဲမှာလူတွေလည်းမရှိတော့အားအချိန်မှာဝိစားနေနဲ့ချီရခဲ့တယ်နောက်ကနေပြီးတော့စစ်ကိုရီးယားနေပြီးတော့အဲဝိစားနေချီရတဲ့အင်ဂျီကိုမြှို့သွားတယ
်လက်ရှိမှာတော့အဲ့ဒီစစ်ကောင်စီစစ်ချောင်းဟာစလင်းကြီးမြို့ပေါ်ကိုပြန်ဝင်သွားပြီဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်တင်းရှောင်နေရတဲ့ဒေသခံအများစုကတော့ကြေးရွာတွေကိုချက်ချင်းပြန်မဝင်ရဲသေးပဲနဲ့နီးစပ်ရွာတခြားကြေးရွာတွေနဲ့တောတောင်တွေထဲမှာရှောင်တင်းနေရဆဲဖြစ်ပါတယ်စစ်တပ်ရဲ့နေမီရှင်းလင်းရေးထိုးစစ်တဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွက်မှာအုပ်ရင်စွန့်ခွာထွက်ပြေးနေကြတဲ့စစ်ရှောင်ရေတွက်ဟာတနည်းထက်တနည်းပိုးပြီးတော့တိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာအဲ့ဒီဒေသကြေးရွာတွေကိုချိဆိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့မြန်မာစစ်တပ်ကဆွဆွဲပါတယ် KIA နဲ့ PDF တွေဟာကြေးရွာနေအိမ်တွေကိုမိရှို့တယ်လို့လည်းမြန်မာစစ်ကောင်စီကတံပြန်ဆွဆွဲထားတာရှိပါတယ်စကိုင်းတိုင်းအတွင်းအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ကြေးရွာတွေရှိတယ်လို့ပဲစစ်ကောင်စီကိုလိုလားတဲ့ကြေးရွာတချို့လည်းရှိနေပြီးတော့အဲ့ဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူ့စစ်ဖြစ်တဲ့လက်နက်တပ်ဆင်မှုတွေလည်းရှိနေပါတယ်ခင်ဗျာ